န်းတင်တဲ့အချိန်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နာကရန်လုံတိုင်းနယ်ကွန်လုံမြို့နယ်နာတဝိုင်မှာဒီနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေလာရှုံမြို့နယ်တရုတ်နယ်စပ်ဘက်ကိုထပ်ပြီးတော့ရောက်လာနေတဲ့အကြောင်းကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေပြောပါတယ်။ဒီတရက်ထဲမှာလည်းလာရှုံဘက်စီတိမ်းရှောင်လာသူပေါင်း900ဝန်းကျင်ရှိပြီးကိုကံဒေသစစ်ပွဲကြောင့်တရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သူတွေလည်းအခုချိန်ထိဆိုရင်3000ကျော်နေပြီလို့ယူနန်ပြည်နယ်နမ်ဆန်မြို့ဖုန်ကြီးတောင်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်နဲ့နှစ်မိုင်လောက်သာဝေးတဲ့ရန်လုံကျိုင်းဒေသတစ်ဝိုက်မှာဒီကနေ့မနေ့ကနေညနေထိတိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့ကြောင်းတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နန်ဆန်မြို့ဘုံရင်ကျောင်းဆရာတော်ဦးကေတရက VOA ကိုမိန့်ပါတယ
်။ကိုကန်စစ်သားနဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်တာပေါ့နော်။ရန်လုံကျိုင်းမြို့ဝင်ပေါ့ပေါ့နော်။တနေရာ123တနေရာ125မှတ်တိုင်ပေါ့တကယ်ကြီး။တနေရာ3နေရာပေါ့နော်။တိုက်ပွဲကမနေ့ကနေ6နာရီကစပြီးတော့တိုက်တာပေါ့ညစဉ်ရောက်6နာရီထိရငြိမ်းတာပေါ့နော်ဒီနေ့စပဲဦးစင်းတို့ကြောင်းတဲ့ဒီဒုတိုက်ပွဲနေရာမှာနှစ်မိုင်လောက်ပဲရှိရဲ့အဲ့ဒါဒုနအတန်ရောဟိုဘုံအတန်ရောအဲ့ဒါနဲ့ကြီးအတန်ပေါ့ဒုံတိုင်တုံနဲ့မြို့ထက်တော့ဒီအဲ့ဒါတော့ဘလုံးပေါ်လာတယ
်ဒီနေ့တည့်တဲ့မှာပဲကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနာကကွန်လုံမြို့တဝိုက်မှာကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်စီဘေးဆောင်ဒုက္ခသည်တွေလာရှုမျိုးဘက်ကိုဆက်ပြီးပြေးနေရတယ်လို့လာရှုမျိုးမန်ဆူရှမ်းကျောင်းလူမှုကေဇယ်ရေးအဖွဲ့ကဥမမောင်တန်းကပြောပါတယ်
။ကိုလိုမျိုးနဲ့ဆဲကရွာတိရွာမှာဖြစ်တယ်။အဲဒီထဲမှာဖြစ်ရင်တော့ဒီမဟာမိတ်အဖွဲ့နဲ့တမတော်သားပဲရှိမယ်။ဖြစ်တော့ကျွန်တော်အဖွဲ့ကလည်းဒီနေ့တစ်ခွက်တက်တာ။အဲဒီမှာရွာမှာတော့ထွက်ပြေးလာကြလို့သွားပြန်လာတယ်အယောက်90။အဲအခုပြေးလာတဲ့ဒုက္ခတွေကကမင်းကြီးရွာဒုက္ခတွေ။အခုလာရှုကိုခေါ်လာပြီ။သူတို့မရောက်လာသေးဘူးကြာ။တိုက်ပွဲဖြစ်လို့ဆိုဖြစ်လာတာအဲ့ဒါဒီနေ့မနေ့ဖြစ်တာကြာဒီတရက်က900လောက်ရှိတယ်ခုန90မပါသေးဘူ
းလာရှုမြို့ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမကွေးတိုင်းကဖြစ်ပြီးလာရှုမြို့မှာခီးတထောက်နာပြည်သူဆောင်းလျှောက်ပြီးတာနဲ့သူတို့ကိုမူရင်းဒေသကိုပြန်ပို့ပေးနေကြောင်းကိုကန့်ဒေသစစ်ကြောင်းလာရှုမြို့ဘက်ပြေးလာသူ3000ကျော်4000နီးပါးရှိနေပြီဖြစ်ကြောင်းဥမမောင်တန်းကပြောပါတယ်တတလုံးမှာအစိုးရတပ်တွေကလောက်ကန်မြို့ကိုလုံခြုံရေးအပြည့်ယူလာပြီးနေ့စဉ်ကင်းထည့်တာမျိုးရှိနေပေမဲ့လောက်ကန်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာလုံခြုံမှုလုံးဝမရှိဘူးလို့လောက်ကန်မြို့ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ဦးမမောင်တန်းကပြောပါတယ
်။ကင်းထည့်တာတော့တွေ့တယ်။ကင်းထည့်တာတော့စစ်သားတွေဟိုရှေ့နောက်အခုတိုင်းကြီးပေါ်မှာတလက်ထုံကင်းထည့်တာတော့တွေ့ခဲ့တယ်။တစ်မြို့လုံးတစ်မြို့လုံးပတ်ညာမြို့နဲ့10မိနစ်15မိနစ်ကျော်ရောက်မဲ့နေရာဒီမှာလုံခြုံမှုလုံးဝမရှိဘူး။ပေါင်းကျင်ရွာလို့ပြောမှာပေါ့နော်အဲ့မှာလုံးလုံးဝမပြတ်အဲ့ဒီဘက်တွေလည်းလမ်းပြလာရရှိတယ်အဲ့ဒီမှာတော့တစ်စိတ်ဒုက္ခတွေရှိတယ်လို့သတ်ပါတယ်ဒါကကခုမပြည့်သူတို့ကိုဝီလူကျော်သတ်တယ်လို့မရဘူးအားအဲ့နာသွားလို့မရဘူးလုံးရှင်ရလုံးဝအဲခွင့်ပြုလို့မရဘူးအန်ဒီရှိတယ်ဆိုပြီးမသွားတော့သတ်မခေါ်နိုင်ဘူးအားလုံးကရှင်းပြတော့သူတစ်စိတ်ဒိနေပါအဲ့ဒီလောက်ကိုက်တယ်မဟုတ်ဟိုလားရှုဘက်ကလူကြီးကအဲတက္ကသိုလ်ရဲ့အကြီးအကျယ်မဆင်နေတာတို့ဒီမို့အဲစရဆံမွေးရှိလို့လားဘာလားညာလားဆိုပြီးဆုံးရင်မှုတွေကကျွန်တော်တို့ကိုယ်တိုင်မှရှိနေ
ကူကန်ဒေတာတိုက်ပွဲတွေကြောင့်တရုတ်ပြည်ပဲချမ်းနမ်ဆန်မြို့ဘက်ကိုစစ်သေးတင်းဆောင်လာသူဒီကနေ့အချိန်ထိ3000ကျော်ရှိနေပြီးနေဆက်မှတ်တိုင်125မှာဖွင့်ထားတဲ့တရုတ်အစိုးရဒုက္ခသည်စခန်းမှာတော့ကူညီဆောင်ရှောက်မှုတွေရှိနေကြောင်းနမ်ဆန်ကျောင်းဆရာတော်ဦးကေတရကမိန့်ပါတယ်
လောက်ကိုင်းမြို့ရဲ့ပဝန်ကျင်အားလုံးဟာအကုန်ပြေလာခဲ့ပါတယ်။ဒီနေ့ဆိုဆက်တော့3000ကျော်ပြီတကယ်ကြီး3000ကျော်။လောလောဆယ်ကရွာထဲမှာတို့ကစီရင်ပဲကောက်ထားတာ။ဟောကိုအိမ်ကိုလူမျိုးကိုအစ်ပုပ်ကိုတွေအာကျေးလေးပါတဲ့တို့အဲ့လိုပဲလောလောဆယ်ကတော့တို့ကဘာမှကိုညှို့မရှိသေးဘူးပေါ့နော်။ဟောဒီဒုက္ခတဲ့စခန်းကတော့တို့အပြည့်အဝအကုန်လုံးချက်ကျေးလေးပါတယ်နော်။ဒီနန်းဆောင်မြုပ်တိပေါ့ဒီနေ့ငာမှတ်တိုင်ပေါ့နော်နိုင်ငံရေးအရစစ်ရေးအရအောင်မွန်စွာသွင်းလို့ပါညံ့ညံ့ဆန်းဆန်းနားလည်ပြီပါဒါဖုန်းရမေတ္တာရခိုင်ချင်ပါတယ်ပေါ့နော
်တရုတ်နိုင်ငံတွင်စစ်ဘေးဆောင်လာသူ2000လောက်ရှိမယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကပြီးခဲ့တဲ့ကြာတာပရင်းနီမှာပြောခဲ့ပေမဲ့လောဆယ်ဒုက္ခသည်တွေတိုးပွားလာနေတာဖြစ်ပါတယ်လောက်ကန်မြို့တဝိုက်ကိုကန့်ဒေသကစစ်ဘေးဆောင်ဒုက္ခသည်တွေကယ်ဆယ်ရေးအတွက်ရုပ်ရှင်မင်းသားဝီလူကျော်ဦးဆောင်တဲ့အဖွဲ့ကကျင့်ကြင်အတင်းကိုကိုစားပြုပြီးတွားရောက်ကယ်ဆင်းနေတာဖြစ်ပါတယ်။တနည်းပရဟိတအဖွဲ့တွေကတော့စစ်တပ်ကအဲ့ဒီဒေသကိုဝင်ရောက်ခွင့်မပေးသေးပါဘူး။ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်လို့ကုကန်တပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
။ကိုညာဝဲအောင်ဆက်သွယ်မြန်မြန်တင်ပြခဲ့တာပါရှင်။